မြန်မာပြည်မှာလုံခြုံရေးရှားပါမှုတွေစာဝင်နေရဲ့ခက်ခဲတွေနဲ့မိသားစုအဆင်မပြေမှုတွေရဲ့ဒဏ်တွေကြောင့်အမျိုးသမီးအများစုဟာလူကုန်ကူးမှုတွေကိုခံနေကြရပါတယ်။အဲ့ဒီထဲမှာမော်လမြိုင်မှုပုံကမဆက်စားလဲပါဝင်ပါတယ်။သူဟာအသက်16နှစ်အရွယ်2019ခုနှစ်မေလမှာတရုတ်ပြည်ကိုလူကုန်ကူးခံခဲ့ရတာပါ။
အမေနဲ့အဖေနဲ့အဖေရဲ့ရွာကိုလိုက်သွားတဲ့အရာဝီကြိုက်လက်ပတ်မှာအဲ့ဒီကနေပြီးတော့အမျိုးတွေနဲ့အမေတို့နဲ့စကားများတော့သမီးကလည်းချက်ပြီးတော့ထွက်လာတာ။ထမားတော့မော်လမြိုင်ရောက်တယ်မော်လမြိုင်ကနေပြီးတော့မော်လမြိုင်နဲ့အဆင်မပြေလို့တမီးရန်ကုန်တက်လာခဲ့တယ်ရန်ကုန်ကနေပြီးတော့တမီးကိုပွင့်စားကတမီးကိုခေါ်တယ်တရုတ်ပြည်မှာဘောတော့လောက်ကောင်းနေလိုက်ခဲ့ပါတမီးမလိုက်ဘူးလို့ပြောလိုက်တယ်အဲ့ဒီဟာကတမီးမှတ်မိတယ်
သူ့ကိုပွဲစားတွေကတရုတ်ပြည်ဘက်ကိုခေါ်လာခဲ့တာသူလုံးဝမသိခဲ့ဘူးလို့ဆိုပါတယ်မနက်မိုးလင်းလို့ကားကရောက်တဲ့အခါမှာပွဲစားကသူ့ကိုအိမ်နေရာကနှိုးပြီးတဲခိုကန်းကိုပို့ခဲ့ပြီးထွက်မပြေးဖို့ချိန်ချောက်ပြောဆိုခဲ့တယ်လို့မဆဆာကပြောပြပါတယ
်နေဆက်ကိုရောက်ကမှတ်မိတယ်ကျန်တော့တမီးမမှတ်မိဘူးဘလို့လို့ပြီးတမီးကိုခေါ်လာလို့တမီးမသိဘူးရောကျဲကိုရောက်ပါတမီးသိတာအဲ့ဒီနေရာတမီးရောအပြင်လုံးဝမထွက်ပါဘူးအမေတို့တိတ်လာတာအဲ့ပင်လယ်တက်ခုကမှတိတ်တယ်တမလောက်တိတ်တယ်တမတ်ကြော်တော့မြမာပြည်ဘက်ခြံပေါ်တော့တရားတဲ့အဲ့ခိုးပေါ်တယ်မဝင်ဘူးဒီဘက်ဘေးပါပေါ်တော့ပင်လယ်တက်ခုကသမီးရမို့ကြိုးစားပါတယ်သမီးကိုဓာတ်နဲ့ထောက်ပါတယ်ဇမြောင်းနဲ့သမီးကိုထောက်ပြီးတော့နင်ထွက်ပြေးရထွက်ပြေးကြည့်ရနေဆက်မှာအသက်ပြောက်သွားမှာကျန်တော့နင့်ဝင်နဲ့တတ်မှာနင့်ပောင်ဝင်နဲ့ဓာတ်နဲ့ထိုးပါသမီးကအဲ့လိုပြောတော့သမီးကြောက်တယ်သမီးကသရုပ်ပြီးရောက်တာကတတ်ဆက်လေးနှစ်ကြော်ပဲရှိတဲ့အခုသမီးကခုနကပဲတည့်ရနေကမှ16နှစ်ပြည်တာ
အဲ့ဒီတက်ခိုကန်းမှာပဲတရုတ်မျိုးသားနဲ့တွေ့ဆုံခဲ့ရပြီးလက်ထပ်ခဲ့ရတာတွေပွဲစားကအဲ့ဒီတရုတ်မျိုးသားထံကနေငွေကြေးယူသွားတာတွေကိုလည်းသူကအခုလိုပြောပြပါဗါက
တရုတ်ပြည်ရောက်လာပြီးရှင်နဲ့ငါတမယတိုင်ငါလက်ခံမှာဆိုဒီစိတ်မျိုးနဲ့သမီးယောက်ျားသမီးယူခဲ့တယ်ဒါပေမဲ့သမီးယောက်ျားမယူခဲ့အချိန်မှာသမီးယောက်ျားဒီပွဲစားတွေကိုပတ်စံပေးခဲ့ပြီးပြီတဲ့ပတ်စံပေးတော့လည်းသမီးမြင်ခဲ့တယ်သမီးကိုမတည့်ရင်လေတစ်ခုခုလောက်ထားတယ်လို့သမီးအဲ့လိုမျိုးကြီးဖြစ်လာလုံးဝပြန်မပြောရဘူးတရုတ်ငွေ6000ခွဲပေါ့လို့သူတို့အကုန်ယူပါတယ်သမီးတို့ကြက်ချက်မလည်းမပေးဘူး
။သူဟာအဲ့ဒီချိန်ထိပွဲစားကသူ့ကိုရောင်းစားသွားတာကိုမသိခဲ့ပါဘူး။သုံးလနေရင်ပြန်လာခေါ်မယ်လို့ပြောခဲ့တဲ့အတွေ့သူပွဲစားကိုစောင့်ဆိုင်းခဲ့တာတွေနောက်မှပွဲစားကငွေယူပြီးတော့သူ့ကိုရောင်းစားသွားတာတွေကိုသိခဲ့ရတာပါ
။ရောင်းစားတဲ့သမီးတယောက်ပြီးရောက်ပြီးလေးလားလောက်နေမှသိရတာ။သမီးကသမီးပွဲစားကပြောသွားတာကတော့တယောက်ယောက်ျားယူရမယ်။သမီးဘဝကိုမပေးရဘူး။6လသူ30ရရမှာတော့သမီးကလည်းယူခဲ့တယ်အဲ့လိုယူရမယ်ဆိုရင်တမီးမိဘကတမီး၆ပါးရရပါမလားမေးတယ်။သူကတမီး၃ပါးပြည့်ရင်တို့ကလည်းတရားခေါ်မှာတဲ့။တမီးအိမ်မှာဘာမှလုပ်ပြန်မလို့ဘူးတဲ့။ဒါပေမဲ့မေးလာကြတော့တမီးယောက်ျားတမီးမေးတယ်။တမီးပိုင်လေး၃ပါးလောက်ပါ။သူကပြောတယ်လာမခေါ်ဘူးလေတဲ့။သူကလည်းညီမကိုပေးခဲ့ရလေတဲ့။အဲ့ဒါညီမတော့ပတ်စံယူသွားတယ်တဲ့။ညီမပတ်စံအကုန်လုံးကိုတဲ့ပြော။ညီမမသိဘူးအဲ့ဒါကိုပြောတဲ့ခါကျအဲ့ဒါညီမစကရီယာမကြီးတယောက်နဲ့မေးခိုင်းတယ်။အဲ့ဒီမကြီးကပြောပြတယ်ညီမလေးတဲ့နင်ကတရုတ်ပြည်မှာရောက်ကြရဆိုနင်ကိုရောင်းစားတာအဲ့လိုပြောလို့တကယ်ကိုဘလို့မှမယုံနိုင်အောင်တမီးအဲ့လိုမျိုးဖြစ်ခဲ့တာ
အခုတော့မဆဆာဟာဖူချုံမြို့မှာတရုတ်မျိုးသားနဲ့နေထိုင်ရင်းတားယောက်ျားလေးတယောက်ကိုမွေးဖွားပြီးခဲ့ပါပြီတရုတ်ပြည်ကကူညီပေးသူတချို့ကြောင့်လည်းမြန်မာပြည်ကမိခင်ဖြစ်သူနဲ့လည်းအဆက်အသွယ်ရနေပါပြီ
တမီးယောက်ျားတမီးကိုအမကြီးတယောက်ရဲ့အကောက်ကိုပေါ်တော့သူကတရုတ်တုံရင်းမှာသူကလည်းစာရိုက်ပြီးသိလိုက်တာသမီးမိဘနဲ့ဆက်သွယ်လို့ကျွန်တော်မတော့ဆက်သွယ်ပြီးနိုင်လားဆိုတော့အဲ့ဒါမဖြိုးနဲ့တွေ့ပြီးမဖြိုးကအပါထုံးနဲ့ချိတ်ပေးတာအမေကမြန်မာပြည်ကိုပြန်လာတော့သမီးဘိုက်ကြီးများအမေတို့ကမသိဘူးသမီးပြန်လာမယ်ဒါပေမဲ့အခုပြန်မလာသေးဘူးသမီးမှာဘိုက်ကြီးနဲ့သမီးခလေးမွေးပြီးပြန်လာမယ်အမေတို့ကပြောခဲ့တယ်အဲ့ကအမေတို့ကယုံတိုင်းပဲမမလို့တော့အော်အမေရဲ့လို့ယုံမတိုင်းပါနဲ့လို့သမီးပြန်လာတော့လေဒီတယောက်ကဘဝရှုံးခဲ့ပြီလေဟုတ်တယ်မလားအမေနိုင်ပြီသမီးကမိသားစုကစိတ်ရဲတယ်သမီးကနေရတာပထွေးနဲ့နေရတာအမေကိုအိမ်လေးသလုံးတော့ဝယ်ပေးချင်လို့သမီးတယောက်ပြီးမှအလုံးလုံးကိုသမီးလည်းစူးစမ်းပါတယ်အမေအတွက်ဘယ်ရာလေးမဆိုဘောတော့သမီးဒီနေ့ချိန်ကြီးလေဘာလေးပဲလုံးလုံးအမေကိုမြဲတဲ့တတိရတယ်ဘာလေးပဲဆက်စားအမေကိုမြဲတဲ့တတိရတယ်အခုတော့သမီးတယောက်ပြီးမှသားလေးတယောက်မွေးထားပါတယ်ခလေးလေးကတော့လေးလပဲရှိပါသေးတယ
်သူ့ရဲ့ဒီလိုခါသီးလာတဲ့တွေ့ကြုံတွေရဲ့တယောက်ပြီးမှသူ့လိုရောင်းစားခံရတဲ့မြမအမျိုးသမီးတွေအများပြားရှိနေပြီးဒုက္ခရောက်နေကြရတဲ့အဖြစ်အပျက်တွေကြောင့်မြမမင်းကလေးတွေတယောက်ပြီးကိုမလာကြဖို့သူကခုလိုတိုက်တွန်းပါတယ်
မိဘပေါ်တိတက်တယ်ကို့ပေါ်ကောင်းတယ်ကိုပြောတဲ့စကားကိုနားထောင်တယ်ကို့ပေါ်တာဝန်ကြီးတဲ့ယောက်ျားမျိုးတွေ့ရင်တော့ကောင်းတာပေါ့မတွေ့ပဲနဲ့မတော်တူရောပွဲစားနဲ့တွေ့ပြီးတော့မဟုတ်တဲ့အတန်းမှာရောင်းစားခံရတဲ့လူတွေရှိတယ်အချို့ပွဲစားတွေကရုပ်မှပြီးပတ်စံမပေးရလဲရှိတယ်ညီမမင်းကလေးတော်မြမြလေးပေါ်တော့တချို့မင်းကလေးတွေကတရုတ်ယောက်ျားကောင်းပြီးတော့ထွက်ပြေးတယောက်ပြီးတယောက်လိုက်ယူတယ်ပတ်စံလိုက်လိမ်စားတယ်အဲ့လိုမနေမင်းကလေးကြတော့တရုတ်တွေတွေ့တဲ့ခါကျတော့တရုတ်တွေကရိုက်တယ်ကြက်ဖောင်းရတယ်အချို့တရုတ်တွေကလေရိုက်တယ်သမီးတို့ဖူးကြောမှတ်ပါပေါ့နော်အဲ့လိုပဲခုတရုတ်တယောက်ကညီမမင်းကလေး၄ယောက်ကိုယူထားတာ အစစောပြောမယ်ဆိုရင်တရုတ်ပြည်ကိုမတက်လာတာအကောင်းဆုံးပါပဲလို့
ဒါကတော့အသက်14နှစ်အရွယ်နဲ့တရုတ်ပြည်ကိုလူကုန်ကူးရောင်းစားခံခဲ့ရတဲ့မော်လမြိုင်မှုပုံကမဆာဆာရဲ့ဘဝအတွေ့အကြုံတွေပါရှင်နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်